အခုမြန်မာတိုင်းကြံနဲ့ထုတ်ဝေသူမစ္စတာရော့စ်ဒန်ကလေးဖန်စီထင်းထင်းခံရတာနဲ့ပတ်သက်ပြီးတော့ဗောလေဆရာတို့တရေနောက်များကာကွယ်ဆောင်ရှုပ်ရေးအဖွဲ့အနေနဲ့ဗောလေတစုံတရာဆောင်ရွက်ပေးဖို့အစီအစဉ်များရှိပါလားခင်ဗျာ
ကျွန်တော်တို့ရော့စ်ဒန်ကလေးကိစ္စနဲ့ပတ်သက်ပြီးရင်တော့ကျွန်တော်တို့ဒီတရေနောက်များအဖွဲ့ကနေပြီးတော့ဆောင်ရွက်ပေးရအစီအစဉ်လုံးဝမရှိပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အဖွဲ့ရဲ့ဆောင်ရွက်ပေးရမယ့်ကျွန်တော်တို့ဒီဆောင်ရွက်ရမယ့်သတ်မှတ်ထားတဲ့အချက်လက်တွေနဲ့ဒီဒန်ကလေးဖြစ်တဲ့ကိစ္စကကျွန်တော်တို့လုံးဝစီလျော်မှုလည်းမရှိပါဘူး၊ကန့်ညှိမှုလည်းမရှိပါဘူးခင်ဗျာ
။ဘာကြောင့်များတော့ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီ CPC ရဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့တရင်တော်တွေရဲ့အကျိုးစီးပွားကာကွယ်ပေးဖို့နောက်အာဏာပိုင်များနဲ့အကြေရွတရင်ရယူရမှာအခက်အခဲများဖြစ်လာခြင်း၊နားမလည်မှုလွဲမှားမှုများရှိလာခြင်းဖြည့်ဆည်းပေးဖို့ဖြစ်ပါတယ်။အခု Ross Dangley ဖြစ်သွားတဲ့ကိစ္စဒီဒါမှုကင်းကိစ္စဖြစ်ပါတယ်။အဲ့တော့ Ross Dangley ကလည်းဒီဥပဒေချိုးဖောက်ရင်ဥပဒေရရည်ယူခိုင်းရမှာဖြစ်ပါတယ်။ကျွန်တော်တို့ CPC နေနဲ့ကတော့ဒီဥပဒေချိုးဖောက်ထားတဲ့လူတယောက်ကိုကျွန်တော်တို့ကကြောပေးဆိုပေးဖို့ဆိုတာကတော့ဒါလုံးဝအဲ့လိုမျိုးကိစ္စမဟုတ်ဘူးလို့ထင်ပါတယ်ခင်ဗျာ
။ Ross Dangley ကဥပဒေကိုချိုးဖောက်တယ်ဒါမှုကင်းကျူးလွန်တယ်လို့ဘာကြောင့်ပြောနိုင်ရတာတော့ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့သိသလောက်ပေါ့လေကျွန်တော်တို့ဖြူရတဲ့ဂျာနယ်တွေမှာပါတဲ့သတင်းတွေအချို့ရအင်းသူကဒီအမျိုးမျိုးတူနဲ့ဒါတူချို့ပြောမယ်ဆိုရင်တော့ဒါပြောပါတယ်တို့တော့ပြောပါရုံနဲ့မကဘဲနဲ့ဒီကိုတိလဲရောက်နှိမ့်ဆက်မှုကြီးရှိတဲ့တဲ့ကြောင့်အဲ့ဒီအမျိုးသမီးကဆေးရုံတက်ရတဲ့အချိန်ရောက်သွားတယ်။အဲ့ဒီအမျိုးသမီးကတိုင်တယ်။တိုင်တဲ့ကြောင့်ရဲရနေပြီးတော့သူ့ကိုဖမ်းဆီးတယ်။ဖမ်းဆီးပြီးတော့မှကျွန်တော်ဒီအမှုတွေပေါ့လေဒါတက်ဆိုင်ရာ immigration act တွေရောဒီကိုတူလေးရတရားလုံးမှုဆိုင်ရာကိုယ်မတွေနဲ့ဒါအရေးယူတယ်လို့ကျွန်တော်တို့ကဒီသတင်းများအရသိရပါတယ်ခင်ဗျာ
ထွက်ပေါ်နေတဲ့ဒီသတင်းတွေအရဆိုရင်ဒီ Mr. Dangley ထုတ်ဝေတဲ့မြန်မာတိုင်းဂျာနယ်ကိုအစိုးရကရာနှုန်းမြင့်ထိန်းချုပ်ခြင်းနဲ့အတွက် Mr. Dangley ကိုဖမ်းဆီးစေကလည်းအနေအမှာဆေးကြောက်တွေမိတယ်စသဖြင့်သူ့ကိုဘိန်းတုပ်ပစ်ပြီးဖမ်းတယ်စသဖြင့်ပေါ့ခင်ဗျာသတင်းတွေကထွက်လာကြတာရှိပါတယ်ခင်ဗျာအဲ့ဒါတွေရောအမှန်ပဲလားခင်ဗျာ
အဲ့ဒါတွေရောကျွန်တော်တော့မဟုတ်တော့ဘူးလို့ကျွန်တော်ထင်ပါတယ်မဖြစ်နိုင်တော့ပါဘူးဘာကြောင့်လဲဆိုတော့အခုဖြစ်သွားတဲ့ကိစ္စကတိရိုးရှင်းတဲ့ကိစ္စဖြစ်ပါတယ်ဒီ Dangley အားဒီမင်းကလေးတဦးနဲ့ဒါသူကကျွန်တော်ရှင်းပြတဲ့အချိန်ပေါ့လေဒီလိုမျိုးဖြစ်ရနေဖြစ်တဲ့ကြောင့်အစိုးရကဘယ်လိုနေရာကနေကျွန်တော်တို့ဒီလိုပါလို့ရမလဲသူသိတယ်လို့ဒီဒဏ်ရာရပြီဖြစ်သွားတဲ့ကိစ္စကိုဘယ်နေရာမှာပါမလဲခုနပြောသလိုထောင်ချုပ်စင်နေဆိုရင်လည်းဒန်ကလေးကိုဝင်လဲလို့ဟာကျွန်တော်တို့ဘာဖြစ်လို့ညာဖြစ်လို့ဆိုတာမျိုးတစ်ခုကတစ်မျိုးပေါ့ဗျာအခုကိစ္စကတော့ကျွန်တော်ထင်တယ်ဒီအမျိုးသမီးကိစ္စဒီမှုကြီးကိစ္စသူကိုယ်တိုင်ကျူးလွန်တာဗျာသူကိုယ်တိုင်ကျူးလွန်တဲ့ကိစ္စကိုဒါတိုင်ကြားတဲ့လူရှိလို့ဒါဖမ်းဆီးတဲ့ကိစ္စဖြစ်တဲ့ကြောင့်ကျွန်တော်ကတော့ဒီကိစ္စကြီးဟာအစိုးရကနေပြီးတော့တမိတကာထောင်ချုပ်စင်နေဆိုတာတော့ကျွန်တော်ကတော့လက်မခံဘူးခင်ဗျာကျွန်တော်တို့နေရာတကာကိစ္စတိုင်းကိစ္စတိုင်းကိုတော့ကျွန်တော်ကတော့နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အသုံးမချသင့်ဘူးလို့မြင်ပါတယ်ဒီဒဏ်ကိစ္စကိုလည်းကျွန်တော်တချို့အားဖြင့်ဖတ်ရတယ်နိုင်ငံရေးနဲ့ဆက်နွယ်ပြီးအသုံးချရေးသားနေတာတွေရှိတယ်ဒါတွေကကျွန်တော်တွေလည်းမှားပါတယ
် Mr. Dangley အကြောင်းပေါ့ဒီဆရာတို့ဘယ်လောက်များသိထားပါလဲခင်ဗျာသူကအရင်တော့ကလည်းအလားတူမျိုးရာဇဝတ်မှုတွေအမျိုးသမီးနဲ့ပျော်ပါပြီးတော့အခွင့်အရေးချိုးဖောက်တာတွေများရှိခဲ့ဘူးလားခင်ဗျာ
ကျွန်တော်သိတော့ကတော့သူဒီအင်မတန်မှဒီသူတို့ရဲ့ကာချာပေါ့ဗျာဒီဩစတြေးလျဆိုတော့ဒီသူတို့ရဲ့ရင်ကျေးမှုကြီးတော့သူကနည်းနည်းတော့ဟိုကျွန်တော်သိတော့ကဒီအမျိုးသမီးများနဲ့ဒီလိုမျိုးကိစ္စလေးတွေရှိတယ်ဆိုတော့ကျွန်တော်တို့ကသိတယ်ကြ။အဲ့တော့သိတော့အခုကလည်းဒါဟာခံမှန်းကြည့်တာကတော့ဒါသူ့ရဲ့ပုံမှန်လုပ်နေကြဆောင်ရွက်နေကြကိစ္စလေးတွေကနေတခုကနေပြီးတော့မှဒါမမျော်လင့်ပဲနဲ့ကျွန်တော်ချီတော်လက်ကျော်ပြသွားတယ်လို့ပဲကျွန်တော်ကတော့ထင်ပါတယ
်။လောလောဆယ်သူ့ကိုအိတ်စိတ်တောင်းမှထိတ်ချုပ်ထားတယ်လို့ကြားရပါတယ်ခင်ဗျ။အဲ့ဒါကိုအမှန်ပဲလားခင်ဗျ။
ကျွန်တော်တို့ဖတ်ရှုတဲ့သတင်းတွေရတော့အဲ့လိုပဲကြားတယ်သို့တော့ဤစိတ်တောင်မှရှိမလားဘယ်မှာရှိမလားဆိုတော့တက်ဆိုင်ရာပြည်ရေးဝန်ကြီးဌာနမြန်မာနိုင်ငံရဲတပ်ဖွဲ့ဌာနကပဲပို့သိပါလိမ့်မယ်သူတို့ကမေးကြည့်တာကိုကောင်းပါလိမ့်မယ်ခင်ဗျ
ာသူ့ရဲ့အမှုကိုပေါ့လေဘယ်တော့စတင်စစ်ဆေးမယ်ဆိုတာကိုပါတီများကြားထားတာရှိပါလားခင်ဗျာ
အဲ့ဒါကလည်းသတင်းတွေပေါ်ပဲချိန်ကပ်ပြီးကျွန်တော်ပြန်ပြောပါမယ်အရက်တစ်ကြော်တော့ပါဒါအမှုစစ်မယ်ပိုင်းတော့တော့ကြားတယ်အဲ့ဒါကလည်းကျွန်တော်နေတဲ့ဒန်ကလေးရဲ့ခြေအေးဒီအမှုဆွဲတဲ့ရဲရာရှိတယ်သူတို့ကတော့ပို့သိလိမ့်မယ်
ဆရာကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ